VOA အမေရိကန်ရဲ့အကြီးအကဲရာထခံရသူကထရမ့်သတင်းဌာနမဖြစ်စေသလိုထရမ့်ကိုတိုက်တဲ့ဌာနလည်းမဖြစ်စေရဘူးလို့ပြောလိုက်ပါတယ်။ VOA သတင်းဌာနအနေနဲ့ထရမ့် TV ဖြစ်မှာမဟုတ်ပေမဲ့ထရမ့်ကိုအဓိပ္ပာယ်မရှိဝေဖန်နေတဲ့သတင်းမီဒီယာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ VOA ကြီးကဲတာဝန်ယူဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူက CPAC ညီလာခံကြီးမှပြောလိုက်တာပါ။အမေရိကန်မှာသတင်းတိုက်ပွဲဆင်နွှဲနေချိန်ပြူရအမှန်တရားကိုတိုက်ဖို့အကောင်းဆုံးလက်နက်ဖြစ်လိမ့်မယ်လို့ဝိုင်းရင်သတင်းသမားတယောက်ဖြစ်တဲ့ကယ်ရီလိတ်ကဝါရှင်တန်မြို့တော်နားမှာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံဒီ CPAC မှာတောက်ကြနေမယ်ကွန်းနဲ့ထည့်ပြောခဲ့တာပါ American သတင်းတွေကိုတင်ပြလာတာနှစ်ပေါင်း38နှစ်ရှိနေပြီဖြစ်တဲ့ VOA သတင်းဌာနရဲ့တင်ပြချက်တွေဟာတစ်ခါတလေမှအလွန်ထူးခြားကောင်းမွန်တယ်လို့တစ်ခါတလေမှတော့အလွန်နာကျင်ရပါတယ်လို့လည်းကယ်ရီလိတ်ကဆက်ပြောခဲ့ပါတယ်VOA ကြီးကဲဖြစ်တာဝန်ယူဖို့သမ္မတထရမ့်ကသူ့ကိုရွေးချယ်တဲ့ပေါ်တော့ဂုဏ်ယူပြီးသူ့အနေနဲ့သတင်းတွေကိုတိကျမှန်ကန်ပြီးအယူအဆဆုံးတင်ပြသွားနိုင်ရည်အာရုံစိုက်သွားမယ်လို့လည်းပြောခဲ့ပါတယ်ခင်ဗျ